ာပါဦးကျော်ဆန္ဒရှင်
မင်္ဂလာပါမြတ်ကြီ
းအခုဒီမြန်မာနိုင်ငံချီနေရရှမ်းမြောက်ဘက်မှာတိုက်ပွဲတွေကဟိုငြိမ်သွားတယ်လို့ယူဆရတဲ့အချိန်မှာတစ်ဖက်မှာရခိုင်ဘက်မှာတိုက်ပွဲတွေကပြင်းထန်လာပါတယ်ဘယ်လိုကြောင့်ပါလဲ
သောဆောင်ကရှမ်းမြောက်မှာညင်သက်သွားတယ်လို့လည်းပဲတိကျတော့မယူဆနိုင်ဘူးထင်ပါတယ်တေဥစေစားပြထားတဲ့အပြည့်အစွဲကြီးကိုနှစ်ဖက်လုံးကဟိုဘက်ချိုးဖောက်ဒီဘက်ချိုးဖောက်ဖြစ်တယ်အခုနောက်ဆုံးအချိန်မှလည်းပဲစစ်တပ်ဘက်ကချိုးဖောက်တဲ့အတွက်ကြောင့်တေဥဖက်မှာတော့မှထိခိုက်မှုတွေရှိရဆွေးကန့်ကွက်တဲ့တွေကြာနေရပါတယ်ဆိုတော့အဲ့လိုအပြည့်ခက်စွဲကြီးဟာသူရဲ့ရန်ဆောင်တိုက်ခိုက်မှုတွေကိုညင်သက်သွားစေတဲ့အခြေအနေတော့မရှိသေးပါဘူးရခိုင်ဘက်မှာကတော့ဟုတ်တယ်ပူပြင်းထန်လာတယ်ရခိုင်မှာပေါက်တော့တစ်မျိုးလုံးကိုအေးသိမ့်ပြီးကြတယ်ကြောက်တော်မှာဆိုရင်လည်းအဓိကကြတယ်ဘျူဟာစခန်း၉ခုလောက်ဘုံမှုကျုပ်အဆင့်ကြီးကြတဲ့ဟာတွေကိုသူတို့လုံအားနေပါဝိုင်းထားပိတ်ဆို့ထားပြီးပြီးတော့ဒီနေ့မနေ့နေ့မနေ့အစောကြီးမှာပဲသတင်းရရှိပါတယ်ကျွန်တော်ကြားပါတယ်ဆိုတော့မကြခင်သိမ့်တော့မလို့ကြားတယ်ပလဲဝါကိုသိမ့်ပြီးပြီးပလဲဝါသိမ့်ပြီးတော့စီအဖြစ်မဟာဘျူဟာမြောက်တဲ့အချက်ချာဖြစ်တဲ့ဟိုဘက်ဒီဘက်အိန္ဒိယဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုအကလုံးဆက်တော်လို့ရတဲ့နေရာဖြစ်တဲ့စသဖြင့်ဆိုပူပြီးအရေးကြီးတာကတော့ရံပြဲပေါ့ရံပြဲကျွန်းရဲ့မြောက်ဖက်အစွန်းမှာကြောက်ဖြူစီရဲအဲ့ဒီနာရင်းနှီးစကန်ဒေသတို့နောက်ပြီးတော့ကြောက်ဖြူ SEZ ခေါ်တဲ့ Special Economic Zone ပေါ့လေအထူးစီးပွားရေး Zone ဒီဆောက်နေတဲ့စိတ်အရေးကြီးတဲ့ဒေသတွေရဲ့အကျိုးစီးပွားဆိုတော့ဒီနေရာမှာပါကျယ်ပြန့်လာတဲ့အတွက်ကြောင့်ဒါသိပြီးတော့အခြေအနေဟာဒီဟိုင်းမှာတင်းနေမှာဖြစ်လာလို့ယူဆပါတယ်။ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ကျွန်တော်စောစောကပြောခဲ့တယ်ဆိုပဲစစ်ကောင်စီကိုသူတို့ကအနားမပေးရင်ဘူးခုကတွန်းလိုက်အရာစုတွေကတော့တစ်ဖက်မှာနေနေကြံတဲ့ဖက်မှာဖိတိုက်ကြတယ်။ရခိုင်ဘက်တင်မကဘူးကချင်မှာလည်းပဲတိုက်တယ်ကချင်ဆိုရင်စံပြီးတကမာဘိန်းထိသိမ့်တယ်လို့ကျွန်တော်တင်းနေနေမှာပဲသတင်းကြားခဲ့ရပါတယ်ဆိုတော့အဲ့လိုအစ်မပြစစ်ကောင်စီကိုတိုက်ပွဲဆင်နေရတယ်လို့ပဲပြောမှာဖြစ်ပါတယ်။
အဲ့တကယ်တော့တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိပါတယ်အဲ့တော့ဒီရှမ်းမြောက်မှာသူတို့ဂျာဝင်တယ်လို့ပဲရခိုင်မှာရောအဲ့လိုမစိစက်နိုင်ပါဘူးလား
ဒီကြီးရဲ့ကိစ္စပါပဲရှမ်းမြောက်လျှောက်ရခိုင်ကိုသူတို့အေးအေးကိုအပေါ်မှာဩဇာမညောင်းနိုင်ဘူးလို့ဆိုရင်မှားမယ်မဟုတ်ထင်ပါတယ်ရှမ်းမြောက်ကသူတို့နဲ့အဲ့ကိုကန်းတို့ဝါတို့ဝါတို့ပေါ့လေအဲ့ဒီဒေသတွေအလုံးဟာတရုတ်ရဲ့ဩဇာပူပြီးတော့ထွန်းမမှုရှိပါတယ်တတိယအဖြစ်ပြောမယ်ဆိုရင်သူစီပွားရေးအဖြစ်ပါဖြင့်အေးအေးကြတော့လက်ထောက်တိမရှိပါဘူးနောက်အေးအေးကိုသူတို့ဩဇာသုံးဖို့ရလဲပဲဆံမြောက်ကအဖွဲ့လိုဘယ်လိုပြောမလဲသူတို့ငဲနိုင်လို့ပြောရမလားဆံမြောက်ကအဖွဲ့ကိုသူတို့ကိုမိပြီးအကောင့်လာပြောရင်ပြောလို့ရမယ်အေးအေးမှာကြတော့တစ်ဖက်မှာလည်းပဲအင်ဂျီဂျင်ကတရုတ်ရှိရမဟုတ်ဘူးအိန္ဒိယရှိတယ်တရုတ်ရဲ့ပြိုင်ဘက်ဘင်္ဂလားဒေ့ရှိတယ်တစ်ထိုင်တည်းမှာပဲတေယုကအိန္ဒိယသမုဒ္ဒရာကိုစီးရီးမဟာဗျူဟာရထွက်ပေါက်လုပ်နေတယ်ဆိုတော့အနောက်နိုင်ငံတွေကလည်းစောင့်ကြည့်နေတယ်ဆိုတော့အေးအေးကိုသူတို့ထင်သူတို့လုတ်ပြီးတော့အ short in လုတ်ဖို့ဆိုရင်သိပ်ပြီးတော့လွယ်လွယ်ကူကူလုတ်နိုင်မယ်လို့မထင်ဘူးအဲဒါကြောင့်အဖီဖော့လုတ်မယ်ဆိုရင်လည်းပူပြီးတော့တေယုကအလေးနဲ့စဉ်းစားခဲ့ရလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်အေးအေးကတော့လောက်တိသူတို့အမိစိန်ပြားတိုင်းလုတ်လိမ့်မယ်တော့မထင်ဘူးနောက်အေးအေးရဲ့ခေါင်းဆောင်ဘိုဒုတ်ထွန်းမြတ်နိုင်ငံတခါပြောရမလားတေယုကပါရင်ငါတို့အဲ့နေပြီးတော့တက်သိမ့်ပြီးပြီဆိုပြီးတော့ပြောတာကြားဘူးတယ်လေအဲ့ဆိုတော့အဲ့လိုမျိုးတွေဆိုတော့အေးအေးဟာတရုတ်ကအဖီဖော့လုတ်တိုင်းလွလွင်းတူရနိုင်မဲ့အဖွဲ့ဟုတ်တယ်မဟုတ်ပါလိမ့်မယ
်ဒါဆိုရင်အေးအေးကဘလောက်ထိညှုံမှန်းထားရလို့ထင်ပါတယ်လေ
အဲ့ဒါကတော့ခမရခက်ပါတယ်သူတို့ရဲ့စီရေးညှုံမှန်းရသူတို့အစွမ်းပုံပြောထားတာရခိတလန်းစဉ်ဆိုပြီးတော့ပြောထားတဲ့အထက်မှာအာကျွန်တော်သဘောပေါက်လာတော့ရခိုင်ပြည်မှာရခိုင်တပ်ပဲရှိရမယ်ပတ်တမ်းစီအဘူသူတို့အုပ်ထုတ်ရမယ်သူတို့အုပ်ထုတ်ရေးပဲတူတော်မယ်ဆိုတော့ပြောနေရတာဖြစ်ပါတယ်ဆိုတော့ဒီတချီမှာဒီလောက်ထိကိုသူတို့ယူရသလားတော့မသိဘူးအဲ့ဒါတော့ခံမှရခက်ပါတယ်ဒါပေမဲ့စိတ်ထဲမှာစဉ်းစားမိရတခုကတော့အခုကြောက်ဖြူအထူးစီးပွားရေးဇုံကိစ္စအကျိုးအမြတ်နဲ့ပတ်သက်ပြီးတော့ဖိအကျိုးအမြတ်များတဲ့နေရာဖြစ်ပါတယ်စစ်ကောင်စီတွေအဲ့ဒါတနည်းတော့ဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်နေတဲ့ဒင်သားတွေဖြစ်တော့အဲ့ဒီအကျိုးစီးပွားကိုစစ်ကောင်စီနဲ့တရုတ်နှစ်ဖက်လက်ဝါးပြီးလုပ်တာတဲ့သူတို့ကိုလည်းပဲထက်ပြီးညှိစေခြင်းနဲ့ဒီကိစ္စမှာသူတို့ရဲ့အမြင်တွေလည်းပါစီခြင်းနဲ့သဘောများရှိလေသလားလို့လည်းပဲကျွန်တော်စဉ်းစားမိပါတယ်ဆိုတော့အစွမ်းကုန်သူတို့ရဲ့ရခိုင်လမ်းစဉ်ကိုအဆုံးထိအကောင့်ထဲပေါ်သွားဖို့ဒီတချီမှာရည်မှန်းချက်အဆောက်အဦမြင့်ထားသလားမမြင့်ထားဘူးလားဆိုတော့ပြောရခက်ပါတယ်အဲ
့တော့ဒီရခိုင်မှာပေါ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဒီခုနကကြောက်ဖြူသူစီပွားရေးဆုံးကြောက်ဖြူရင်းနှီးစိတ်ကံဒီအရင်နဲ့ပတ်သက်ပြီးတော့ဒေတာခန်ရဲ့သဘောထားဘယ်လိုရှိပါလဲ
။သ ရေးကြည့်ပါရဲလူတွေရဲ့ရင်ဖန်ချက်ကတော့သဘောတရားကတော့စီပွားတူတဲ့ချမ်းသာတဲ့နိုင်ငံကြီးတစ်ခုကဆင်းရဲတဲ့နိုင်ငံတစ်ခုမှာရင်းနှီးမြှုပ်နှံမှုစီပွားရေးလာလုပ်တဲ့ဆိုရင်ဒေသခံတွေဟာစီပွားတူတက်လာမယ်အလုပ်ကံရရှိမယ်ဆိုတာဟာဒါနိုင်ငံတကာလက်ခံထားတဲ့ဟာပါပဲဘာပုံမှန်ဘင်္ဂလားဒေ့ရှ်နိုင်ငံဆင်းရဲတဲ့နိုင်ငံအထွေထွေလုပ်ငန်းတွေလာရင်းနှီးမြှုပ်နှံတဲ့သူတို့အဲ့ဒီကနေအများကြီးအဲ့လိုဟာတွေရှိပါတယ်ဒါပေမဲ့ဒီရေနဲ့စိတ်ကန်းကိစ္စမှာဒီလိုပဲမျှော်လင့်ခဲ့ကြတယ်။ဒါပေမဲ့ပထမပိုင်းမှာတရုတ်ဟာဒေသခံတွေနဲ့ညှိနှိုင်းခြင်းမရှိခဲ့ဘူး။နောက်ပိုင်းမှာလူတွေကပြောလာတော့တရုတ်ကဒေသခံတွေညှိရလို့ပြောတယ်။ဒါပေမဲ့ဒေသခံတွေကဘာဖြစ်လဲဆိုတော့ရေနဲ့စိတ်ကန်းလုပ်ဖို့အတွက်သူတို့ခရိုင်းအဲ့ကြောက်ဖြူကငါဖမ်းတဲ့လုပ်ငန်းတွေလုပ်တယ်။ငါမဖမ်းရတော့ဘူးဒေသခံတွေက။နောက်ပြီးတော့နည်းမြေသိမ်းခံရတယ်လည်းမြေတွေအဲ့ဒါအတွက်လည်းပဲအလုံလောက်သူတို့ကျင်းနဲ့လောက်တဲ့ရော်ကြီးမရဘူးထင်ပါတယ်။နောက်တစ်ခုကနိုင်ငံသားရင်းနှီးမြှုပ်နှံတဲ့ဆိုတဲ့နေရာမှာကျွမ်းကျင်မှုပညာကိုဒေသခံတွေတက်ကျွမ်းနေခဲ့ရမယ်။နောက်ပြီးတော့နောက်ဆုံးပြန်ပြီးတော့ transfer operation လုပ်ပြီး operate လုပ်ငန်းလဲပတ်ပြီးပြန်လဲဆွဲပြောင်းပေးရမယ်အခါကျတော့လည်းပဲဒေသခံတွေကကျွမ်းကျင်ခြင်းလုပ်နိုင်တဲ့အဆင်မျိုးထားရမယ်ဆိုတဲ့စီကံနေရှိထင်ပါတယ်။အခုကျတော့တရုတ်ကဘာမှအဲ့ရမျိုးလုပ်မပေးဘူးအခုလောလောဆယ်အခြေအားပေါ်လေ။သူတို့စီကအလုပ်သမားတွေပဲအောက်ခြေသိမ့်ကြီးခေါ်လာတယ်။ဆိုတော့ဒေသခံအလုပ်သမားတွေအများစုကတပြက်စီလှဲတဲ့အလုပ်လောက်ပဲရတယ်ဆိုလို့လည်းကြားပါရတယ်ဆိုတော့ဒေသခံတွေကသိမကျေနပ်ကြဘူးလို့ကြားပါတယ်ဒါပေမဲ့ဒီရှေ့မှာကြတော့မပြောတတ်ဘူးအဲဒီနည်းမျိုးနံမှုတကယ်ပြန်ပြန်ဖြစ်လာပြီးငင်းငယ်ရှိလာတဲ့ခါမှာတော့ဘယ်လိုပြောင်းလဲလာမလဲဆိုတော့စောင့်ကြည့်ရမယ့်ကိစ္စသာဖြစ်ပါတယ်အဲ့ဒါတော့
အဲရှမ်းမြောက်မှာကြတော့တရုတ်ကမီးစိမ်းပြပြီးတော့မတိကျိုးကျွန်းပြူလိုက်ပါတယ်ဒီရခိုင်မှာရောဒီသဘောပဲလို့ယူဆနိုင်မှာလား
အဲ့ဆိုတော့ပြောခဲ့တဲ့အတိုင်းပါပဲအဲ့လိုတရုတ်ကမစီကျိုးကျွန်းပြုတဲ့အထိလည်းပဲတရုတ်ကဟန်တာရင်လည်းပဲသူတို့ကလက်ခံကြီးမှလက်ခံမှသူတို့ကအေးကလူတွေကတော့ဆိုတော့ပြောခဲ့တဲ့အတိုင်းပါပဲသူတို့ကတရုတ်နဲ့ကက်နေရမှာမဟုတ်တာသူတို့ကသီးခြားနိုင်ပြီဖြစ်နေသေးတော့နောက်ရှမ်းမြောက်ကသဘောတူညီမှုရရှိခဲ့ရလည်းပဲဒေသလိုက်အကန့်အသတ်လုပ်ခဲ့ရပဲဖြစ်ပါလိမ့်မယ်ရှမ်းမြောက်ဒေသညီညာရေးပြစ်ခတ်ရဆွေးဖို့သာလုပ်တာဖြစ်မယ်။ရခိုင်ဒေသအတွက်ပြစ်ခတ်ရဆွေးရေးလုပ်ဖို့ဆိုတာလည်းမပါဘူးထင်ပါတယ်။အဲတော့တေယုကစီကြညီရမယ်ကိစ္စဖြစ်ပါလိမ့်မယ်ဆိုတော့တေယုကမိစိန်ပြတိုင်းလည်းပဲအေကတိုက်ချင်မှတိုက်မယ်။တေယုကမိစိန်မပြလဲသူတို့ကသူတို့အခြေအနေတိုက်ရှင်နဲ့တိုက်မယ့်သဘောဖြစ်ပါတယ်
။တစ်ဆက်တည်းမေးချင်တာကပလောဝကိစ္စပါ။ဒီပလောဝကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်နဲ့ချင်းချားမှာအငင်းပွားနိုင်မှာတလား
။အဲဒါလည်းလူတချို့ကပြောနေကြတာတွေးရပါတယ်ဘယ်တော့ချင်းလူမျိုးတွေရဲ့ဒေတာဖြစ်တယ်ရခိုင်လူမျိုးတွေဒေတာမဟုတ်ဘူးဆိုဟိုအင်္ဂလိပ်ကလည်းပဲမြန်မာနိုင်ငံမှာအဲ့လိုနယ်မြေပင်ကြားသတ်မှတ်မှုတွေဟာဒါသွေးခွဲခြင်းလို့လုပ်ခဲ့တဲ့ပညာဆူဆူရရှိခဲ့ပါတယ်ဆိုတော့တကယ်တော့အင်္ဂလိပ်တွေလက်ထက်ကတည်းကခွဲကြတာဟာအုတ်ချုပ်ရေးအဆင်ပြေဖို့အတွက်အဓိကထားပြီးခွဲကြတယ်လို့ထင်ပါတယ်ဟိုစံပြင်းတွေကဆိုတော့သူရေးဆက်ထားတာကတော့သူအစင်းလာရှိရလို့ထားတာပေါ့လေဒါပေမဲ့တချို့နယ်မြေတွေကတော့အုတ်ချုပ်ရေးအရာအစင်ပြောင်းထားတယ်ပေါ့ဒါလမ်းပန်းဆက်သွေးရေးဆိုတော့ပလောဝါကိုတိမဲ့ဆိုရင်ရခိုင်နဲ့လမ်းပန်းဆက်သွေးရေးသိအစင်ပြေပါတယ်ပလောဝါကိုကြောက်တော်ကားသွားတာကလဒန်မြေကျောင်းဆန်တက်ပြီးတော့ကြောက်တော်ကားသွားတာအစင်ပြေဆုံးပါပဲအဲဒါကြောင့်လွတ်လပ်ရပြီးကြတဲ့ကလည်းပဲပလောဝါဟာရခိုင်ဘက်မှာရခိုင်ပြည်ရဲ့အုတ်ချုပ်နဲ့တဆက်တည်းဖြစ်နေခဲ့ပါတယ်အကျွန်တော်ရဲ့အဖေကိုယ်တိုင်ကအဲလိုလိုက်ရပြီးတော့သူကကြောင်းဆရာတဲ့ကြောင်းဆရာပွားနေသူကပလောဝါမှာဆိုတင်ကြောင်းသွားပြီးတော့တတ်တင်ဖွင့်ပေးခဲ့ရတယ်ထူထောင်ပေးခဲ့ရတယ်နောက်ပလောဝါကိုရေဘော်ဖြူတွေသိမ်းတော့သူကကြောက်တော့ထွက်ပြေးခဲ့ဆိုတော့အဖေကကျွန်တော်ပြန်ပြောပြလို့ကျွန်တော်ကြောက်ရတယ်ဆိုတော့ဒီအုတ်ချုပ်ရေးဌာနအလုံးဟာကြောက်တော့ကတဆင်သွားနေတာဖြစ်ပါတယ်လမ်းပန်းဆက်သွယ်ရေးလည်းကြောက်တော့ကအဆင်ပြေပါတယ်ဟိုဘက်ကအလံဝေးတယ်ဆိုတော့အဲ့ဒီအတွက်သာထားခဲ့တာဖြစ်ပါတယ်အဲ့ဒါကိုမဆာလာအစွာလက်ထက်မှာပလောဝါကိုချင်းပြည်နယ်တွေကိုဘာကြောင့်ဘသူရင်းကြည့်ပြီးထလိုက်လို့ရမသိပါဘူးဆိုတော့လောလောဆယ်မှာအငင်းပွားမှုကတော့တင်တော်တော့ထင်တယ်လောလောဆယ်တော့မကြပါဘူးတချို့ကတော့ပြောနေကြတယ်ဥပမာအဖြစ်အေးအေးကောင်းဆောင်ဆိုရင်ချင်းတိုင်းရင်းသားတွေရဲ့မိခွန်းတွေကိုဖြေပေးတဲ့အင်တာဗျူးတစ်ခုချင်းသတင်းထံတစ်ခုကပြန်လာထုတ်ထွင်းတာကျွန်တော်တွေ့ရတယ်အဲသူနဲ့ဆိုတဲ့ရင်းနှီးနှီးပဲဒေတာခံတွေကမေးလိုက်အဲသူကပြန်ဖြေလိုက်ဆိုတော့ဓမ္မပဋိပက္ခတစ်ခုထူတော်စီရမတူပါဘူးတော့အေးကလည်းလူမျိုးရေးခွဲကြတဲ့ပြင်းထန်ဘာသာရေးခွဲကြတဲ့စိတ်ဓာတ်တွေလည်းသိမထားဘူးလို့ထင်ပါတယ်။ပူပြီးအရေးကြီးတာကတော့လောလောဆယ်မှာကတော့ချင်းတော်လှန်ရေးအင်အားစုတွေရောရခိုင်တော်လှန်ရေးအင်အားစုတွေရောဘသူတွေပဲဖြစ်တော်လှန်ရေးအင်အားစုတွေက စစ်ကောင်စီအုပ်ချုပ်တာတဲ့ဆိုင်ရင်ငါတို့အချင်းချင်းထဲကတယောက်ကလောလောဆယ်ထိန်းထားထင်တာတော့ကောင်းလာပဲလို့ယူဆကြံလိုက်မယ်လို့ထင်ပါတယ်ဒါကြောင့်အရင်ပွားစီရတော့မရှိဘူးနောက်ပိုင်းမှာတကယ်လို့စစ်ကောင်စီတယောက်ကလွတ်မြောက်ခဲ့တဲ့ဆူရင်ပေါ့လေဒါချင်းချင်းသူတို့ညှိပြီးတော့ဖြစ်စဉ်ပြည်လည်နိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လက်တလောအခြေအနေတွေကိုကြည့်ရင်တော့ဟိုကောင်းတဲ့ဘက်ကိုဦးတည်လာတာကိုမတွေ့ရသေးပါဘူး။နောက်ဆုံးမှဘလို့အဆုံးသတ်မယ်လို့ထင်ပါလေ။အဲသိဆုံးသတ်တာတိုက်ပွဲကတော့ဆက်လက်ပြီးတော့ဖြစ်မှာအခုဆိုရင်သုံးနှစ်ပြည့်ပြီးတော့အနာသိငါလေးနှစ်တွင်ကိုရောက်လာပြီးသုံးသတ်သူတို့ကတော့တိုက်ပွဲကတော့ဆက်ဖြစ်နေဦးမှာပဲဒီလိုပဲသွားနေဦးမယ်လို့ပြောကြပါတယ်။စစ်ကောင်စီပြုတ်ကြမယ
ရဲ့နောက်ခီးကပို့ပြီးတော့ဒီမောရကောက်ပါတယ်အရှင်ချင်းပြည်လဲအောင်နှိမ့်နိုင်မှန်ဘူးအဲ့ဒါမှသာလျှင်ငြိမ်းချမ်းမှုဆိုတော့ရမှာဖြစ်ပါတယ်စစ်ကောင်စီကပြုတ်ပြရတဲ့ထားပါတော့စေအုပ်ချုပ်ရေးအပြောင်းလဲဖြစ်တယ်သူတို့ဆီမှာခေါင်းဆောင်အပြောင်းလဲဖြစ်လို့ဒီနည်းနဲ့နှိမ့်နိုင်ရတယ်စစ်ကောင်စီရဲ့အနာတဖြည်းဖြည်းရော့ကျသွားတယ်ဆိုတော့မှအရှင်ချင်းနှိမ့်နိုင်ရလဲအများကြီးစီလင်အောင်မထင်ပါတယ်ဒီကိစ္စအတွက်ကတော့နှစ်ဖက်လုံးကသဘောထားကြည့်ပေါ်နှစ်ဖက်လုံးဆိုတာဗမာဘူဆိုရတော့ဆက်ဆက်ချုပ်ကိုင်နေတဲ့ဗမာလူမျိုးစုရန်ကျန်တဲ့တိုင်းရင်းသားအင်အားစုတိုင်းရင်းသားလူမျိုးစုဟာတကယ်ဟာဇာရန်ဖြစ်အောင်နှိရပါလိမ့်မယ်အဲ့လိုမနှိဘဲနဲ့ပဋိပက္ခဖြစ်မဲ့ကိုယ်လွယ်မှုပြဿနာရှိနေမှာဆိုရင်ဆရာနာရှင်စနစ်ဟာတမျိုးမျိုးနဲ့ပြန်ပြီးတော့ခေါင်းထောင်လာနိုင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အနာသိမ့်လာတာလည်းပဲဒီတိုင်းရင်းသားပဋိပက္ခကိုပဲအကြောင်းပြပြီးတော့သူတို့ဟာခွဲထွက်လိမ့်မယ်ကွာဘာညာဆိုအတင်းအကြောင်းပြပြီးလောက်တာပဲဆိုတော့ငါတို့ဒီမှာအဲ့ဒီသဘောတရားလုံးဝမရှိဘူးအကုန်လုံးဟာတာဖြစ်တယ်ဆိုရင်စစ်တပ်အကြောင်းပြလို့မရအောင်ကိုညီညွတ်ပြနိုင်မှဖြစ်မယ်လို့ထင်ပါတယ်အဲ့တော့ဒီရှေ့တော့သွားမယ့်ကိစ္စပါလေခင်ဗျာ
ဟုတ်ကဲ့ပါဦးကျောဆန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါဘူး